ရေးမြို့နယ်မှာမင်းညနေပိုင်းကစပြီးမိုးစက်တဲ့ရွာသွန်းတာကြောင့်ရေတက်လာပြီးမြို့ပေါ်ရက်ွက်ကိုကူကနေအိမ်တွေအတော်များများရေနှိမ့်မြုပ်ခဲ့ပါတယ်။မင်းကရေနှိမ့်မြုပ်တာဟာရွှေစံတော်ဖျားချစ်ရင်ထီရောက်ခဲ့ကြောင်းရန်ကြီးအောင်ရက်ွက်မှာနေထိုင်တဲ့ကိုဝင်းနိုင်သက်ကပြောပါတယ်
။အာကျွန်တော်အဖေဆို86နှစ်ရှိပြီဆိုသူတက်တက်မှာတခါမှမကြားဘူးပါဘူးတာမျိုးကြည့်တာ။မင်းညနေကလေးကစတက်လာတာရေတက်မြန်တယ်ဟုတ်တယ်။အနာနိုင်လောက်ပြီးမှဆိုအကောင်လုံးဝဝတက်လာတာ။အဲ့လိုတက်လာတာ။ဟိုမြို့လေရှိစံတော်ဖျားတိရေရောက်တော့ဗောနော်
။ဒီလိုမိုးရွာသွန်းတဲ့မိုးရွာချင်းအင်မတန်များတာကြောင့်ရုတ်တရက်ရေတက်လာပြီးမင်းညပိုင်းတုန်းကရေမြို့ပေါ်ရက်ွက်ကိုကူမှာရေကြီးနှိမ့်မြုပ်ခဲ့ပြီးမြို့ရဲ့60ရာခိုင်နှုန်းနီးပါးရေကြီးနှိမ့်မြုပ်နေတယ်လို့မြို့သားလွတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းကပြောပါတယ်။မင်းညပိုင်းကစပြီးမိသက်ကြက်ချီနီစတဲ့အဖွဲ့တွေနဲ့တက်မတော်တို့ပူပေါင်းပြီးကဲဇရီးတွေဆောင်ရွက်နေကြပါတယ်။ရက်ွက်ထက်ပိတ်မိနေသူတွေအများစုကိုကဲထောက်နိုင်ပြီးကြမ်းရှိနေသူတွေကိုကဲဇရီးတွေဆောင်ရွက်နေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းကပြောပါတယ်
။ဟိုလူတွေအသက်ငယ်တဲ့အပိုင်းကတော့ဒါဟိုတော်တော်လေးကို90ရာခိုင်နှုန်းလောက်ဆောင်ရွက်ပြီးနေပြီပေါ့နော်။ကျွန်တော်ပြောသလိုဒီအကျွင်းကြံလေးတွေရှိကောင်းရှိမယ်ဒီဟာတွေလိုက်ရှာရတယ်။ပစ္စည်းဥစ္စာတွေကတော့ဒီဘယ်လိုမှမလုံနိုင်ဘူး။နော်ဆုံးမှာပဲ။ဘာကြောင့်လဲဆိုလို့ရှိရင်လူတော်အကျိတ်နေလို့
ဒီနေ့မနေ့ပိုင်းမှာရေအနှဲငယ်ကျသွားပြီးကယ်ဆယ်ရေးတွေဆက်လက်ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။လက်ရှိမှာလူတွေကိုသာကယ်တင်နိုင်ပြီးပစ္စည်းတွေမှာရေကြီးနှိမ့်မြုပ်ပျက်စီးသွားသလိုစားဝတ်နေရေးအတွက်အကူအညီတွေလိုအပ်နေသေးတယ်လို့လည်းသိရပါတယ်။ရေကအတက်မြန်လာကြောင်းနေအောက်ထပ်မှာရှိတဲ့ပစ္စည်းတွေမသိမ်းဆီးနိုင်ပဲရေနှိမ့်မြုပ်ဆုံးရှုံးသွားတယ်လို့ရန်ကြီးအောင်ရက်ကွက်မှာနေထိုင်တဲ့ကိုဝင်းနိုင်သက်ကပြောပါတယ်။
ကျွန်တော်ဆိုရင်သိန်း50ကျော်လောက်ရှိမှဆောင်းကြောင်းလာ။မိတူဒူဇက်ဆိုဆိုရင်30 50 GD နောက်ပြီးကွန်ပျူတာတွေ၊ပရင်တာတွေအဲ့ဒါမျိုးတွေဆောင်းတော့ပြီးကြတော့မှအဲ့ဒါမျိုး။ကြီးတာကအဲ့လိုမထင်တာဘူး။အဲ့လိုတက်လိုက်နေလို့မထင်တာဘူး။ညှိလာလိုက်တယ်ကျွန်တော်ပစ္စည်းတွေကို။ညှိအဲ့လိုတက်မှမထင်တော့ညှိလာလိုက်တယ်။ဒါပေမဲ့ရေကဝုန်းဝုန်းတက်လာချိန်မှာအိမ်မှာမိဘနှစ်ပါးကြီးတော့အဲ့လိုတွေကအပေါ်တင်ရတာနဲ့ရေကြီးတဲ့ပစ္စည်းတွေအပေါ်တင်ရတာနဲ့ဒါနဲ့ပဲအချိန်ကုန်သွားတာ။မလဲကြည့်နိုင်တော့
။ရေတောင်ပိုင်းမှာရှိတဲ့ကြေးရွာတွေဟာမင်းညပိုင်းကစပြီးဖုံလန်းတွေပြတ်တော့ပြီးအဆက်အသွယ်မရတော့ပဲမြေပြင်အခြေအနေတွေသိရဖို့ခက်ခဲနေပါတယ်လက်ရှိမြို့ပေါ်မှာကူညီကယ်ဆယ်ရေးလုပ်ငန်းတွေစတာဖို့အတွက်အစိုးရဌာနဆိုင်ရာတွေကလုပ်နိုင်ပြီမဲ့ရေကြီးနှိမ့်မြုပ်နေတဲ့ကြေးရွာတွေအတွက်စိုးရိမ်မိကြောင်းရေးမြို့ကိုကယ်ဆယ်ရေးဆောင်ရွက်ဖို့ရောက်ရှိနေတဲ့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်
ဒါကတော့မြို့ပေါ်ရပ်ွက်တယ်နဲ့ကျွန်တော်တို့ကအကုန်လုံးမသွန်းချုပ်နိုင်ဘူး။အဲ့တော့အဓိကပြောချင်တာကတော့ဟိုကရွာတွင်ရွာသားတွေနောက်ပြီးမြို့နယ်ရဲ့ဟိုတကယ်သွားရေးလာပြီးခက်ခဲတဲ့နေရာတွေအတွက်ကျွန်တော်တို့ကပို့ပြီးစိတ်ကူနေတယ်။အဲ့ဒီနေရာတွေကိုကျွန်တော်တို့ကပို့ပြီးတော့အဲကြောင်းပေးပြင်တယ်။ပို့ပြီးတော့ဟိုအစ်တီရောက်ရဲ့ဌာနအနေနဲ့ပြည်သူ့ဝန်ကြီးနဲ့ပဲဖွဲ့ရမယ်ဆိုဘယ်လိုစီမံခန့်ခွဲမလဲဆိုတဲ့ဟာကိုကျွန်တော်တို့ကဖြစ်စီခြင်းတယ်
။လက်ရှိရေးမြို့မှာဌာနဆိုင်ရာတွေနဲ့ချိတ်ဆက်ထားတဲ့မြို့နယ်အားကစားရုံဒဗလင်နစုဖျားနဲ့အစိုးရယုံစတဲ့နေရာတွေမှာရေဖေးရောက်ခဲ့တဲ့3000ကျော်ရှိပြီးအဆက်အသွယ်မရသေးတဲ့သူတွေလည်းအများကြီးရှိတယ်လို့သိရပါတယ်လက်ရှိမွန်ပြည်နယ်မှာရေမြုံနယ်နဲ့ကြိုင်မြောင်းမြို့နယ်တွေမှာရေကြီးတာတွေအများဆုံးကြုံတွေ့နေရပြီးစားတော့ဖို့အတွက်အစိုးရကကူညီဆောင်ရွက်ပေးနေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဗမာတိုင်းရင်းသားရေးအဝန်ကြီးဦးရွှေမြင့်ကပြောပါတယ
်ရေများတာကြိုက်မြောင်းနဲ့ရင်းနဲ့လက်ရှိရေးများပါနော်ကျွန်တော်တို့ကတော့အကုန်လုံးဆင်းပြေးတာပဲအဲ့မှာကြောကယ်ဆယ်ဆန်းလို့ဖွင့်လာတယ်ကျွန်တော်မျိုးနဲ့လာရက်ခွက်လိုက်တော့ကယ်ဆယ်ဆန်းတော့ဖွင့်လာအဲ့ဒီမှာတော့ကျွန်တော်တို့ကအဲ့လိုပေါ့ဟိုစားဖို့တောက်ဖို့တော့ကျွန်တော်စီစဉ်ပေးတာပေါ့နော
်လက်ရှိမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဒုတိယသမ္မတဦးဟင်နရီဗန်ထီယူတို့ဟာကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ရင်းမြို့ကိုရောက်ရှိနေပြီးကူညီကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့သိရပါတယ်အလားတူတနင်္သာရီတိုင်းတနင်္သာရီမြို့မှာလည်းမြေကြီးတက်လာပြီးအန္တရာယ်ရေအမှတ်အထက်ကိုရောက်ရှိနေပါတယ်လက်တလုံးရေကြီးနှိမ့်မြုပ်နေတာကြောင့်စာသင်ကျောင်း36ကျောင်းပိတ်ထားရသလိုရေဖေးဒုက္ခသည်2000နီးပါးဟာလည်းကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေရပါတယ်တနင်္သာရီရေဖေးသင့်ဒုက္ခသည်တွေအတွက်အစိုးရဘက်ကစားနပ်ရိက္ခာတွေကူညီထောက်ပံ့နေပေမဲ့လူအပ်နေသေးတယ်လို့တနင်္သာရီမြို့နယ်တိုင်းဒေသကြီးလူတော်ကိုယ်စားလှယ်ဦးရဲမြင့်စွေကပြောပါတယ်
အဲလုံးလုံးဆိုင်နေထားရကရေကလည်းတနအီနှစ်လက်မသုံးလက်မလေးလက်မလောက်ကျိုးနေတယ်ဆိုတော့ခုအချိန်နေတော့သိကောင်းတဲ့နေထားမှာမရှိဘူးမကောင်းတဲ့ဘက်မှာရှိနေတယ်ဟိုလက်တလုံးကတော့လူကယ်ပြန်နေနဲ့ထောက်ပတ်ထားတာတော့ဟိုတော့ရှိတယ်လိုအပ်သေးတယ်လိုအပ်သေးတယ်အခုစိုးရပိုက်စီစဉ်ကအခုကတော့လူစီးရင်ပို့ထားတာပဲရှိတယ်ပစ္စည်းကတော့အခုချိန်ထိမရောက်သေးဘူး
ဒီကိုကိုရောကိုကေးရုံးမှာတော့ဆန်တို့တခြားရိခါအချောက်တွေတော့နည်းနည်းအကျဉ်းရှိတယ်။လက်ရှိတနင်္သာရီနဲ့ဗိလံပိုင်းမှာလမ်းမြောက်ကြတာတွေရှိသလိုတနင်္သာရီကောတောင်လမ်းမှာလည်းလမ်းမြောက်ရကြတာတွေရှိတာကြောင့်တောင်းအေးလာရဲ့အတွက်လည်းအခက်အခဲဖြစ်နေတယ်လို့သိရပါတယ်။ကျွန်တော်ကျော်လွန်ဦးပါ။